မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကိုကန့်ကွက်ဖို့လှုံ့ဆော်မှုတွေထွက်ပေါ်လာနေတဲ့အချိန်မှာပဲဝန်ထမ်းတချို့အလုတ်ကထွက်တာရုံးမတက်ပဲဆန္ဒပြလှုပ်ရှားမှုတွေရှိနေတဲ့အကြောင်းပြောပြပါမယ်။ကျွန်မအင်တနာထုံးပါ။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အရတားအစိုးရကိုဖယ်ရှားပြီးအာဏာသိမ်းလိုက်တဲ့လုပ်ရပ်ကိုကန့်ကွက်ကြဖို့ကျန်းမာရေးဌာနအပါအဝင်ဝန်ထမ်းတချို့စတင်လိုက်ကြတာပါ။မန္တလေးကဒင်300ကလေးစီယုံကလက်ထောက်ဆရာဝန်တွေဟာဆိုရင်လဲဖေဖော်ဝါရီ3ရက်ဗုဒ္ဓဦးနေ့ကစလို့အစ်အစိုးရလက်အောက်မှာအလုပ်တာဝန်တွေကိုဆက်မလုပ်တော့ပဲအနုနီးနဲ့ဆက်ညင်တဲ့လှုပ်ရှားမှုကိုစတင်မှုအစီအစဉ်ထားတယ်လို့ဒီလှုပ်ရှားမှုမှာပါဝင်တဲ့ဒေါက်တာဟိန်းဝင်းဝါကပြောပါတယ်
။အခုချိန်မှာဆိုရင်ကျွန်တော်တို့ဒီအစိုးရဖွဲ့နဲ့ရည်သူကိုယ်လှယ်တွေကိုဒီလက်နက်ကင်စေဝစုကနေပြီးတော့ဒီတရားနည်းလမ်းမကြအာမအာဏာသိမ်းတာပေါ့နော်။အဲ့ဒီအာဏာသိမ်းတာကိုကျွန်တော်တို့ကလည်းဒီပြည်သူတွေဖြစ်တဲ့အတွက်အားလုံးပြင်တယ်ကျွန်တော်ကူပေါင်းပါဝင်မယ်ဆိုတဲ့အကြောင်းပြောတာပေါ့နော်။ကျွန်တော်တို့ကပြီးတော့တော်တော်စင်မှာတော့ကျွန်တော်တို့ကငင်းငန်းစွာဆန္ဒထုတ်ဖို့မယ်ဟိုတော့မယ်ဆိုတော့ကျွန်တော်တို့အမှတ်ရှင်ပေါ့နော်၃ရက်နေ့နေစတင်ပြီးတော့ကျွန်တော်တို့ရဲ့ဒီတာဝန်ချီပြီးမသွားဘဲနဲ့ပေါ့နော်ဒီစေစိုးရလက်အောက်မှာကျွန်တော်တို့တည့်ရက်မှာဝင်ပြီးတော့အလုပ်မလုပ်ဘူးပေါ့နော်ကျွန်တော်တို့ဒီ disobedience campaign စတင်ပြီးတော့ကျွန်တော်ရှင်းပြထားတာပေါ့နော်တော်စင်မှာတော့ကျွန်တော်တို့ကဒီမန်လေးကရင်300ကလေးဆေးရုံမှာရှိတဲ့လက်ထောက်ဆရာဝန်တွေအားလုံးပါတယ်ပြီးလို့ရှိရင်တခြားဆေးရုံတွေမှာတော့တယောက်ချင်းဒါပြီးတော့ပူးပေါင်းပါဝင်တဲ့ဆရာဝန်တွေလည်းခုလိုရင်ဒါကလည်းရှိနေပြီပေါ့နော်တကယ်လို့ဒီဆေးရုံတစ်ခုလုံးမှာရှိတဲ့လက်ထောက်ဆရာဝန်တွေအားလုံးပါမယ်ပြီးလို့ရှိရင်ကျွန်တော်တို့အခုဒီအထောက်အကူမျိုးပဲဒီစေရုံတစ်ခုချင်းစီရဲ့နာမည်တက်ပြီးတော့ဆက်ပြီးတော့လောက်တာပို့လို့ရှိပါတယ်ဟုတ
်အစိုးရရုံးဆိုင်ရာနေပြီးတော့ရန်ကုန်စတဲ့မြို့တွေကဆရာဝန်တူနာပြူတွေနဲ့နိုင်ငံခြားရေးဝန်ကြီးဌာနကဝန်ထမ်းတွေပါအနုနီးနဲ့အာဏာဖီဆန်တဲ့လှုပ်ရှားမှုမှာပူပေါင်းပါဝင်မဲ့အကြောင်းအင်တာနက်လူမှုကွန်ရက်စာမျက်နှာတွေမှာဖော်ပြတာတွေလည်းတွေ့လာရပါတယ်မန္တလေးတိုင်းညောင်ဦးစေယုံကဒေါက်တာစီသူကျော်ကတော့အစိုးရဝန်ထမ်းတွေအားလုံးအာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုမှာပါဝင်ကြဖို့တိုက်တွန်းထားပါတယ
်ဟုတ်ပါတော့တော်တော်ကျွန်တော်တို့ကတော့ကျွန်တော်တို့တက်မိုက်ဌာနလीနော်ကျမ်းမိုက်ဌာနဘက်ကနေတရတအားလုပ်တာပဲလေ။ကျွန်တဲ့ပြည်သူတွေကလည်းသူတို့ကနေသူတို့ပြီးတော့ကျွန်တဲ့အစိုးရကျွန်တဲ့ဖွဲ့တွေပါဟလားကျွန်တဲ့ဝန်တန်းတွေပါပါလာရင်တော့ပို့ပြီးတော့ထိရောက်မထင်ပါဘူး။ဒီရန်နေရဆိုတော့နိုင်ငံတော်ရန်နေရဆိုတော့ကျွန်တော်တို့ကျမ်းမိုက်တခုတွေမှာမဟုတ်တာနော်။ကျွန်တော်တို့ကစားတော့ကြကျွန်တဲ့ဟွာတွေပါပါလာမယ်လို့မျှော်လင့်တာပါပဲနော်
။တချိန်တည်းမှာပဲအာဏာသိမ်းတဲ့လောက်ရက်ကိုဆန့်ကျင်တဲ့အနေနဲ့အစိုးရအရာထမ်းအမှုထမ်းတွေစစ်အစိုးရရဲ့အုပ်ချုပ်ရေးရန်နေရကိုရပ်ဆိုင်းအောင်လုပ်ကြဖို့လဲဗမာနိုင်ငံလုံးဆိုင်ရာကြောင်းသားတမကများအဖွဲ့ချုပ်ဘကတာကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်။ဘကတာအဖွဲ့ဒုတိယဥက္ကဋ္ဌဦးအောင်ပြည်စုံဖြိုးကတော့အကြမ်းမဖက်တဲ့နည်းနဲ့ဆန့်ကျင်မှုတိုက်တွန်းရတာလို့ပြောပါရယ
်ဒီရန်နေရနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီစစ်အာဏာသိမ်းရနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီမျိုးပြည်သူတွေကိုစာချုပ်ရောင်းဝန်ထမ်းတွေကိုပြင်မျိုးတိုက်တွန်းတာကကျွန်တော်တို့လုပ်ငန်းရှင်တွေကတခုပေါ့နော်ထို့နည်းတစ်ကောင်မှဒီစစ်အာဏာရှင်စနစ်ကိုတခြားလုပ်ငန်းရှင်တွေနဲ့တော်လှန်ဖို့တွန်းလှန်ဖို့ဆိုတော့လေကျွန်တော်တို့ဆက်လက်ပြီးလှုပ်ဆောင်သွားအောင်ပါကျွန်တော်ဒီစစ်အာဏာသိမ်းတာဟာကျွန်တော်တိုင်းပြည်ကိုကြောက်တဲ့ဆွဲချပြီးဆွဲချနေရဖြစ်တယ်တမိုင်းတခြားကိုဖျက်ရခဲ့တဲ့တဲ့ကျွန်တော်တို့ကဘလို့မှတက်ခါမှာမဟုတ်ဘူးကျွန်တော်တက်နိုင်တဲ့ညီလေးနဲ့ကျွန်တော်တို့တို့ဖက်တော့မှတည်တယ်အကြေးကျွန်တော်တို့မတွန်းလှန်သွားဘူးဆိုရင်ကျွန်တော်တို့မတွန်းလှန်တဲ့ကျိုးဆက်ကိုကျွန်တော်တို့မျိုးဆက်တွေခံစားသွားရပါလိမ့်မယ်
တိုင်းပြည်အာဏာကိုလွှဲပြောင်းယူလိုက်ကြောင်းမနေတော့ကတရဝင်းကြီးညာလိုက်တဲ့နေ့မှာပဲတက်မတော်ကတော့အရတားအစိုးရအဖွဲ့ဝင်တွေကိုဖယ်ရှားလိုက်ပြီးအစိုးရအဖွဲ့ဝင်အစ်စ်တွေကိုလည်းကြီးညာခဲ့ပါတယ်ရှင်ကျွန်မအင်တနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်